ကရင်ပြည်နယ်ဖမ်းမြို့နယ်မှာမဲဆွယ်စည်းရုံးရေးခန္ဓာတက်ရောက်ခဲ့သူတယောက်ကိုဗစ်ရောဂါပိုးသွေးရှိခဲ့တာကြောင့်ကရင်တိုင်းဒေသပါတီတခုကလွှတ်တော်ကိုယ်စားလှယ်လောင်း3ဦးပါဝင်လူ90လောက်တရားစောင့်ကြည့်စစ်ဆေးခံရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာဖမ်းမြို့နယ်ကိုလှိုက်ကျေးရွာအုပ်စုကိုဝါစုကျေးရွာမှာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ကရင်မျိုးရာဒီမိုကရက်တစ်ပါတီ KNTP ရဲ့မဲဆွယ်စည်းရုံးရေးပွဲတက်ရောက်ခဲ့သူဒေသခံရွာသားသူဟာကိုဗစ်ရောဂါပိုးကူးစက်ခံရကြောင်းအတည်ပြုခဲ့ပြီးနောက်ပါတီကိုယ်စားလှယ်လောင်း3ဦးနဲ့အခမ်းအနားတက်ရောက်သူရွာသား58ဦးကိုစောင့်ကြည့်စစ်ဆေးနေတာဖြစ်ပါတယ်ကနဦးစစ်စေးချက်ရကိုစလဲလောင်းသုံးဦးမှာယောဂပူမတို့ရကြောင်းလဲတီချာခွဲစောက်ကြည့်တဲ့နေရာမှာရောက်နေတဲ့ DNDB ပါတီကိုစလဲလောင်းနန်းစေးအွာကပြောပါတယ
်အခုကျွန်တော်တို့ပြင်နေရတာပေါ့နော်ရွာသား58ဦးနဲ့ကျွန်တော်တို့ကိုစလဲလောင်းသုံးဦးတော့အဲ့ကျက်တူရဲ့ကြောက်စင်းဆိုအဆောင်လေအဲ့ဒီမှာကိုခန်းထဲမှာကိုနေတယ်ပေါ့နော်ကျွန်တော်တို့၃ယောက်ကိုတော့ဆွတ်ပြီးသွားပြီနှစ်စေးပေါ့နော်
KNTV ပါတီရဲ့ပြည်내လှုပ်တော်မဲဆန္ဒနဲ့မှတ်တဲ့ကိုယ်စားလှယ်လောင်းနန်းစေးအောင်အမျိုးသားလှုပ်တော်ကိုယ်စားလှယ်လောင်းနန်းလှရင်မေနဲ့ပြည်သူလှုပ်တော်ကိုယ်စားလှယ်လောင်းစောမင်းစောဦးတို့သုံးဦးဟာနိုဝင်ဘာလရွေးကောက်ပွဲအတွက်ဖမ်းမြို့နယ်ကော့ဝါစုကျေးရွာမှာစက်တင်ဘာလ19ရက်နေ့ကမဲဆွယ်စည်းရုံးခဲ့ကြတာပါအခမ်းအနားကိုတက်ရောက်ခဲ့တဲ့ဒေသခံတယောက်ယောဂပူကူးဆက်နေကြောင်းနောက်ပိုင်းမှာသိရတာကြောင့်ကိုယ်စလဲလောင်းသုံးဦးပြင်အခမ်းအနားတက်ရောက်သူကြံသီရခံ49ဦးပါစောက်ကြည့်ခံရကြောင်းလဲနန်းဆွေအော်ကပြောပါတယ
်သူကအစည်းအဝေးလာတက်နေမှမာနီပေါ့နောက်ဆောင်ပြည့်ပေါ့နော်ဒါလည်းဒီပေါ့ကျွန်တော်တို့ဒီကိုအကုန်လုံးပြန်ဆုံးဖွဲ့ကြည့်နေတာပေါ့နော်ဟိုရွာက49ဦးနဲ့ကျွန်တော်တို့ကိုယ်စလဲလောင်းသုံးအလုံး50ဦးသူတို့တွေဒီမှာခင်ဝင်ရတယ်အဲ့တော့ကျွန်တော်တို့ပါတီကစားခိတ်ကိုတာဝန်ယူပေးထားပါတယ်တနည်း5000လောက်ပေါ့တယောက
်ဒေသခံ49ဦးမှာယောဂပိုးရှိမရှိစစ်ဆေးထားပေမဲ့ရလကူတော့မသိရသေးပါဘူးမြန်မာနိုင်ငံနှက်ကိုဗစ်ရောဂါပိုးကူးစက်မှုတွေသုံးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုတွေမှာအခက်အခဲတွေကြုံနေရတာပါအထူးသဖြင့်ယောဂါကူးစက်သူအတည်ပြုလူနာတွေ့ရှိရတဲ့ဒေသတွေမှာမဲဆွယ်စည်းရုံးဖို့အခက်အခဲကြုံနေရတယ်လို့လဲ KNTV ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်အခုပိုးတဲ့လူနာတွေရှိရတဲ့ခါကျတော့ဒီဝါဒီကဒီဇန္ဒရာအစီအစဉ်ဒီဇန္ဒရာမိတ်နဲ့ဟိုပိတ်ဒီပိတ်ပိတ်တဲ့ခါကျတော့နေသွားလာခက်တာပေါ့ဟိုကပါတီတော်ကမြကမတော်မလာတော့ပဲနဲ့စတိကကိန်ဘိန်းသဘောမျိုးပဲလုံနိုင်တော့တဲ့အနေအထားမျိုးရှိတယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာ KNDB ပါတီကကိုစလဲလောင်း30ရာလောက်ဟာကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ကလွှဲလို့ကျန်တဲ့6မြို့နယ်မှာရှင်ပြိုင်ဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်။ကာယောကနဲ့ကြုံနေရပေမဲ့လည်းရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတရင်ထုတ်ပြန်ထားပြီးလုံခြုံရေးနဲ့ကတ်ယောဂအခြေအနေရဆိုင်းငံ့ရမဲ့မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လာမဲ့အောက်တိုဘာလမှကြီးညာမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်